ကုလစနေနေ့စနေကစီစဉ်ကိုတင်ဆက်ပေးကြပါရယ်ကိုဗစ် -19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတရက်လီလိုင်းစီစဉ်စာသကဝိုင်းစနေကန်ကိုတော့မြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်လူငယ်ဒေါက်တာရန်မျိုးသိန်းတို့နဲ့အတူကျွန်တော်အောင်လူငယ်ဆွေးနွေးတင်ဆက်ပေးထားပါရယ်မင်္ဂလာပါခင်ဗျာဒီနေ့စနေကန်မှာတော့ကိုရိုနာဗိုင်းရပ်စ်ကပ္ပကရောရောနိုင်ငံတကာမှာဆွေးရည်အုပ်ဆောင်မှုကိုစမ်းသပ်စင်ခေါ်ချက်တွေဖြစ်နေတဲ့အကြောင်းဆွေးနွေးမှာဖြစ်ပါရယ်ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါရဲ့စင်ခေါ်မှုကိုကမ္ဘာတစ်ဝန်းကဆွေးရည်ပုံစံမျိုးမျိုးနဲ့ရင်ဆိုင်ဖြစ်ရှင်းနေရပါတယ်မြန်မာနိုင်ငံမှာရောကိုဗစ် -19 ရောဂါကိုတုံ့ပြန်ဖြစ်ရှင်းနေရတဲ့အားရချင်းနဲ့လောက်ဆရာအချင်းတွေမှာရှိနေပါရဲ့လားဆိုတာကို VO ရဲ့စနေနေ့စကားဝိုင်းမှာဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးပွဲအတွက်မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်သူငယ်ဒေါက်တာရမျိုးသိန်းတို့ဖိတ်ခေါ်ထားပါတယ်ဆိုတော့အရင်ဆုံးတော့ဒီမြန်မာနိုင်ငံမှာဆောင်ရွက်ထားသမျှရေးဝယ်သုံးသပ်ချက်တွေကိုဆွေးနွေးစေချင်ပါတယ်ဒီပြဿနာကိုကန့်တွဲနေရမှာပေါ့လေတော်တော်များထောက်ပြတာရှိပါတယ်နိုင်ငံတကာမှာလည်းပြောတာတိုင်ပင်ပေါ့နော်အချိန်ကိုက်ဖို့ကအရေးကြီးတယ်ဟိုဥမာအမေရိကန်မှာဆိုရင်လည်းသမ္မတထရန်နှစ်လလောက်ကြိုပြီးတော့အချိန်ရတဲ့အတိုင်းပြင်မထားဘူးဆိုပြီးတော်တော်ဝေဖန်ခံရတာရှိတယ်ဒီမြန်မာနိုင်ငံမှာတော့ဒီဟိုကူးစက်မှုရှိတာကိုအတည်ပြုတာလေတခြားနိုင်ငံတွေဆိုင်နောက်ကျတယ်လေဆိုတော့ဟိုတခြားနိုင်ငံတွေတဲ့ဆိုင်ဒါတစ်ချိန်ထဲမှာချိန်ပိုရတယ်လို့လည်းပြောလို့ရတာပေါ့ဆိုတော့ဒီနေ့မှာမြန်မာနိုင်ငံအနေနဲ့ပေါ့လေကြိုတင်ပြင်ဆင်မှုတွေကိုဟိုတစုံတရာတိုင်ပင်ကိုက်လုံးနိုင်ခဲ့တဲ့အခြေအနေမျိုးရှိရလားကော်မတီရေဘူးရသုံးသပ်ပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုတရုတ်နိုင်ငံကဘူဟန်မှာယောဂါစဖြစ်တဲ့ကာလကကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်ဒီဇင်ဘာလောက်ကစတာပေါ့နော်စတော့ပြည့်အချိန်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ April ရောက်လာတဲ့ခါကျတော့ဈာထဲမှာ3လ4လလောက်ကျွန်တော်ချိန်ရပါတယ်ဆိုတော့အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်သေချာတော့မသိဘူးပေါ့နော်ကျွန်တော်တို့မြင်ရတဲ့ပုံစံကဒီ public health ကိုခေါ်တဲ့ပြည်သူ့ကျန်းမာရေးပြဿနာတော့ပဲမြင်လာတဲ့အနေအထားမျိုးဖြစ်တယ်။ကြုံကြောင်တော့ကူးဆက်လာမယ်၊ကာကွယ်မယ်ဆိုတဲ့အနေအထားပဲယူဆပါတယ်။တော်ဒါပေမဲ့အခုနေ့ဈာမှာတော့၄လလောက်ကြာတဲ့အခါမှာအကုန်လုံးဓာတ်ပေါင်းပုံစံပါပါတယ်။စီးပွားရေး၊လူမှုရေး၊ဒီကြောင်ခရီးသွားလာရေးကျွန်တော်တို့ logistic တည်ယူပို့ဆောင်ရေးအစလို့အကုန်လုံးထိပါတဲ့အခါမှာကျွန်တော်တို့ဒါတကယ်ဟိုကမ္ဘာပြဿနာကြီးဖြစ်လာပါတယ်။ဒီအခါကျတော့တည်ဆုံးရတဲ့လူအရေးအတွက်ပေါ့နော်။ဆိုတော့ဒါရီကဆလို့ကြည့်လိုက်လို့ရှိရင်လည်းတို့ဟိုညားလာတဲ့အနေသားစူးရင်စရာအနေသားမျိုးကြီးဖြစ်လာတယ်ပေါ့နော်ဘယ်နိုင်ငံဘယ်ကောင်းဆောင်ကမှမမှန်တာဘူးလေဟိုတကယ်ဟိုကမ္ဘာအခြားပြည်ပြဿနာကြီးဖြစ်လာပါတယ်ဗျာ
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ဒီဒေါက်တာရံမျိုးသိရဲ့အမြင်ကိုလည်းသိချင်ပါတယ်ခင်ဗျာ
ဟိုကျွန်တော်ရဲ့အမြင်ကတော့ဒီ COVID-19 ပေါ့လေဒီကိုရိုနာဗိုင်းရပ်စ်ဒီကူးစက်ပြန့်ပွားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရအနေနဲ့ပေါ့လေဒီကျူတင်ပြင်ဆင်မှုအပိုင်းမှာကျွန်တော်တို့အားနည်းခဲ့တယ်လို့မြင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီယောဂဖြစ်လာမယ်ဆိုရင်ဟုတ်လားကျွန်တော်တို့ကုသရေးပိုင်းနဲ့ပတ်သက်ပြီးတော့လိုအပ်တဲ့နော်ဟိုကျူတင်ကာကွယ်တဲ့ပစ္စည်းတွေကိုနော်ဒီအစိုးရရဲ့အကြမ်းမရေးဝန်ကြီးဌာနကလေတော့ကြိုတင်စုဆောင်ပြီးတော့တော့စနစ်တကျပေါ့လေဒီဖြန့်ဝေထားရှိနိုင်မှုအပိုင်းမှာတော်တော်လေးကိုအားနည်းခဲ့တယ်လို့မြင်ပါလေအဲ့တော့လက်ရှိအခြေအနေမှာကြည့်လို့ရှိရင်ကျွန်တော်တို့ဒီဥမာ PPE အပါအဝင်ကျွန်တော်တို့ဒီဟို mask တွေအပါအဝင်နော်အဖက်ဖက်မှာလိုအပ်ချက်တွေအားနည်းချက်တွေတော်တော်လေးရှိတော့တွေ့ရပါလေအထူးသဖြင့်ဒီအစိုးရစေယုံနေမှာဆိုလို့ရှိရင်လည်းလိုအပ်ချက်တွေအများကြီးရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့เนาะဒီဆရာဝန်ကြီးတွေကိုယ်တိုင်ကဟိုအသိစိတ်တတ်ရှိရှိနေပေါ့လေเนาะအလှခံတာတမျိုးကိုယ့်အိထဲကစိုက်တာတမျိုးနဲ့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းနေရတဲ့အခြေအနေကတော့လက်ရှိအခြေအနေပဲလို့ကျွန်တော်ကမြင်ပါတယ်အဲ့တော့ဟိုတကယ်တမ်းကတော့ဒီယောဂါဟာကျွန်တော်တို့နိုင်ငံရဲ့အင်းဂျင်တရုတ်နိုင်ငံကနေစပြီးဖြစ်ခဲ့ကူကကျွန်တော်တို့နိုင်ငံမှာတော့လိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေတော့လိုအပ်တဲ့အသိပညာပေးမှုတွေတော့လိုအပ်တဲ့စုဖွဲ့မှုတွေကိုစနစ်တကျလုပ်နိုင်နေမယ်ဆိုရင်တကယ်တမ်းဒီယောဂါကိုကိုယ့်နိုင်ငံကိုရောက်လာတဲ့အချိန်မှာလည်းကိုယ့်ဘက်ကလာအစင်းင်းဖြစ်ပြီးတော့ဖယုတ်ပြဲရင်ဆိုင်ရတဲ့အနေအထားမျိုးမဖြစ်နိုင်ဘူးလို့မြင်ပါ
โอเคคุณแม่นี่เจตุว่าสรุปดิอกุซัวเนี่ยทุบเปลี่ยนเจติอียาဆိုရင်ပေါ့လေအခုပြည်တွင်းထဲမှာကျွန်တော်တို့မြန်မာနိုင်ငံမှာအကူရဲ့လူတွေကပြည်ပလာတဲ့လူတွေကအများစုဆိုတဲ့သဘောမျိုးတွေ့နေရပါတယ် ဆိုတော့ဟိုဒါကလည်းစင်ကာပူတစ်ခုလို့ဖြစ်မှာထင်ပါတယ်အထူးသဖြင့်ကျွန်တော်တို့စီမှာဆိုရင်ဒီထိုင်းနိုင်ငံမှာအလုပ်သွားလုပ်တဲ့မြန်မာနိုင်ငံသားတွေတော်တော်များပြန်လာတဲ့အချိန်ဆိုတော့ဒီလူတွေကိုဟိုထိုင်းရသိမ်းရတယ်ဆိုနည်းနည်းဝင်တော့ဝင်ဖို့လည်းမဟုတ်ဘူးလေဆိုတော့ဒီလိုပြပအနေပြန်လာတဲ့သူတွေကိုစစ်တာစစ်တာဒီစောင့်ကြည့်တာမျိုးတွေလို့စီမံနေရတော့ဟိုလက်တလုံးမှာလုံလောက်တဲ့အခြေအနေမျိုးတွေ့ရရလားကော်မီရဲ့
ကျွန်တော်တို့တို့အကြီးဆုံးပြဿနာကတော့ဒီထိုင်းနိုင်ငံမှာအခုလို shut down ပေါ့ပိတ်ချလိုက်ကြဆိုရင်ထိုင်းရရှိတဲ့မြန်မာလူထုမားကြီးဒီဘက်ကိုအလုံးအင်းနဲ့ပြန်ဝင်လာမယ်ဆိုရတာကဒီမှန်တဲ့တယ်မှာလုံးဝမပါဘူးကျွန်တော်မြင်နေတာဆိုတော့အခုနေထားမှာတော့ဝင်လာတဲ့သူတွေကမိယာပေါင်းစုံကိုပြန့်ကျဲသွားတယ်ပြီးတဲ့အခါကျတော့သူတို့ကိုထိန်းချုပ်ကင်ွယ်တဲ့အခြေအမှလည်းဟိုတကြောင်တကာတာသူရတဲ့ဘုံဆန်းပေါ့နော်ကိုသိတယ်လို့ဆောင်ရွက်နေကြတဲ့အခြေအနေဖြစ်တာတွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒါနဲ့တစ်ဆက်ဆက်တည်းပေါ့လေကျွန်တော်မေးချင်တာကတော့ဟိုလူမှုရေးပြဿနာကြီးပေါ့နော်ဟိုပြီးခဲ့တဲ့ရက်ကပဲဒီဘန်ကောက်ပို့စ်သတင်းစာမှာသတင်းတစ်ပုဒ်ပါလာတာတွေ့တယ်ဒီဟိုထိုင်းနိုင်ငံပြန်လာတဲ့မြန်မာတယောက်ကိုသူ့ရွာအဝင်မခံလို့ရွာပြန်ကဟိုတစ်ပင်ပေါ်မှာယာယီတဲထိုးနေရတယ်ဆိုတော့ဟိုသတင်းဘန်ကောက်ပို့စ်မှာရေးထားဖတ်လိုက်ရပါတယ်ဒီလို social stigma ပေါ့လေဒီရောဂါကြောင့်လူမှုရေးအရာဟိုဝိုင်းပယ်တာမျိုးတွေရောဟိုမြန်မာနိုင်ငံမှာဘလောက်ထိကြေကြေပြင်းပြင်းဖြစ်နေလဲကျွန်တော်တို့ချုပ်သတင်းတွေကြားပါတယ်ဒီတက်ဆိုင်ရာအာဏာပိုင်တွေအစပေါ်လေရက်ထဲရွာထဲမှာလက်ခံမှုပိုင်းရဆိုပြီးတော်တော်ဖျောက်ဖျောက်ပြပြောနေရတယ်ဆိုအပိုင်းမျိုးတွေရှိနေဆိုဒီလိုလူမှုရေးပိုင်းအရာစိန်ခေါ်မှုတွေနဲ့ပတ်သက်လို့ကျွန်တော်တို့တာဝန်ရှိသူတွေဘက်ကဘလောက်ထိပြင်ဆင်ထားတာရှိလဲဘလောက်ထိစိန်ခေါ်မှုတွေဖြစ်နေလဲကိုအမြင
်ဒီပြဿနာလည်းကြီးရရကြီးရဆိုတာကဟိုကျွန်တော်တို့ကဒီယောဂအကြောင်းသိပြီးချင်ချာနားမလည်နိုင်ကြီးတဲ့ချိန်မှာပေါ့နော်ဆိုတော့ဒီယောဂနဲ့ပတ်သက်လို့ရှိရင်ပြောမယ်ဆိုရင်လူတရာကူးဆက်မှာပေတဲ့ရာခိုင်နှုန်းက300ခန့်လုံး400ခန့်လောက်ပဲရှိပါတယ်အများစုကမသိပါဘူးဒါပေမဲ့ကျွန်တော်တို့ဒီမှာကအခုမြင်တာကဟိုဘာခေါ်လဲတော်တော်ကြီးကိုကြောက်ပြီးရဲ့အနေထားဖြစ်နေတာပေါ့ဗျာဖြစ်နေတဲ့အခါကျတော့ခုနပြောတဲ့ stigma ပေါ့ဟိုဘာခေါ်လဲဒီလူကိုလုံးဝဖယ်ကျင်တာလို့လုံးဝရှုံချတာစသဖြင့်ဒီလိုပြဿနာမျိုးတွေလည်းအများကြီးရှိပါတယ်ဆိုတော့အဲ့ဒီချက်စာလို့ရှိရင်ကျွန်တော်စိုးရိမ်တဲ့ပြဿနာတော့ဒီဖြစ်ဒီစီဝါရေးရိုက်ခတ်မှုပြဿနာကတော့အခုကျွန်တော်တို့ဒီမှာဒီပြဿနာစပြီးတော့ကြုံနေရပဲလို့ထင်ပါတယ်။
ဟုတ်ကဲ့ဆိုတော့ဒီလိုကိစ္စတွေအဓိကဘာကြောင့်ဖြစ်နေရလဲဟိုကျမ်းမာရေးအသိပညာပေးတဲ့အပိုင်းမှာအားနည်းလို့လားဟိုဘာတွေဒီလိုပြဿနာတွေကြုံရအောင်ဘာတွေလုပ်ဖို့လိုမလဲကိုရမျိုးသေး
။အဲကျွန်တော်အမြင်ကတော့အခုကျွန်တော်တို့ဒီမှာတိတိတတ်တတ်အားနည်းတာဘာလဲဆိုတော့သတင်းထုတ်ပြန်မှုအပိုင်းမှာအဲ့တော့သတင်းထုတ်ပြန်မှုအပိုင်းကအားနည်းတဲ့အခါကျတော့လူတွေကဟိုကောလာဟလာတွေရောကြားတဲ့သတင်းတွေရောဒီပုံမှာယုံကြည်ကြတာတွေများတယ်အဲ့တော့ဘလောက်ပဲဟလာတာဝန်ရှိသူတွေကပညာရှင်တွေကဆရာဝန်တွေကကောလာဟလာတွေကိုမယုံပါနဲ့ဟလာမှန်မှန်သတင်းတွေကိုမယုံပါနဲ့လို့ဘလောက်ပဲပြောပြောအောက်ခြေစာမှန်ပြည်သူလူထုကြားမှာကအဲ့ဒီသတင်းတွေအဲ့ဒီအပန်တွေကိုအတိုင်းအတာတစ်ခုထိယုံကြည်ပြီးတော့စိုးရိမ်မှုတွေမြင့်တဲ့မြင့်လာတဲ့အနေအထားမျိုးတွေကိုတွေ့ရတယ်အဲ့တော့အဲ့လိုအခြေအနေတွေကိုတကယ်ခရီးရရောကုစားနိုင်ဖို့ကတကယ်ဖြစ်နေတဲ့အခြေအနေမှန်နေဘူးနော်အစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနအနေပြီးတော့အချိန်နဲ့တည်င်းကြီးထုတ်ပြန်ပေးနိုင်မယ်ဆိုရင်အတိုင်းအတာတစ်ခုချေဖြတ်နိုင်လိမ့်မယ်လို့မြင်တယ်အဲ့တော့လက်ရှိအခြေအနေမှာဆိုရင်ကျွန်တော်တို့နိုင်ငံမှာဒီ Facebook တုံးနေလူကဟလာတန်း20ကျော်လောက်ရှိတယ်အဲ့တော့တကယ်တမ်းပြောရင်ဒီတည်င်းတွေကလူတွေက Facebook ကနေပဲဒီတည်င်းတွေကိုသိနေတာဖြစ်အဲ့ဒီခါကြတော့ဟလာပြန်ကြေးဝင်ကြီးဌာနကျမရေးဝင်ကြီးဌာနရဲ့ Facebook စာမျက်နှာတွေကနေတကယ်အချိန်နဲ့တပြေးစီတည်င်းမှန်တွေကိုဗာဆက်တိုက်တင်ပေးနိုင်မယ်ဆိုရင်အဲ့ဒီတည်င်းတွေကိုအကိုအကားပြုပြီးတော့ဟလာပုဂ္ဂလိကတည်င်းစာတွေတည်င်းမီဒီယာတွေကလည်းရှင်းပွားတည်င်းတွေကိုပြည်သူလူထုကြားမှာထိထိရောက်ရောက်နဲ့ပေးပို့နိုင်မယ်ဆိုရင်ကျွန်တော်တို့ခုနပြောနေတဲ့ဟလာကောလာဟလာတွေတည်င်းမားတွေကိုရှော့ချနိုင်ပြီးတော့ပြည်သူလူထုကြားမှာလည်းပဲမလိုလားအပ်တဲ့စိုးရိမ်ပူပန်မှုတွေဟလာကြောင်းကျိုးစီရုံမှုမရှိတဲ့စိုးရိမ်ပူပန်မှုတွေကိုရှော့ချနိုင်လိမ့်မယ်လို့မြင်တယ်။ဒါပေမဲ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အားဖြင့်ပေါ့ဥပမာနောက်ဆုံးဥပမာဖြစ်စဉ်လေးတစ်ခုဆိုဧပြီလကျွန်တော်တို့နေ့ရက်နေ့ကကြောင်ပြောင်းအောဘလန်းမှာဟိုတန်တရားလူနာတယောက်ကိုဒါဟိုတင်ငန်းကျိုးစေးရုံပို့ရေးအထီးတင်းကဟိုကျမရဲ့ဝန်ကြီးဌာနရဲ့ Facebook ကလည်းမတွေ့ရဘူး။ကျန်ကြဲဝင်ကြီးဌာနရဲ့ Facebook မှာလည်းမတွေ့ရဘူး။ဒါပေမဲ့သာမန်ပြည်သူတွေကြားထဲမှာဒီသတင်းဟာ Facebook ကနေတစ်ဆင့်အကြီးအကျယ်ပြန့်။ပြီးတော့ပုဂ္ဂလိကသတင်းစာတွေကဒီသတင်းနဲ့ပတ်သက်ပြီးခိုင်ခိုင်လုံလုံသတင်းပေးပို့တာမျိုးတွေတွေ့ရတယ်။ဒါနဲ့ကျွန်တော်ဆိုလိုချင်တဲ့သဘောကအဲ့ဒီမှာဘာပြောင်းနေလဲဆိုတော့ ပြန်ကြိုင်းဝင်ကြီးဌာနကျမ်းမာရေးဝင်ကြီးဌာနရဲ့သတင်းထုတ်ပြန်မှုပျောက်အဲ့ဒီအခါကျတော့ခုနပြောတဲ့ကောလာဟလထုတ်ချင်တဲ့လူတွေဟလာမှမှန်သတင်းလုံးချန်သတင်းလုံးချန်တဲ့လူတွေအတွက်အခွင့်ကောင်းရစရာဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်အဲ့တော့နောက်တစ်ခုကလည်းပါလဲဆိုတော့အဒီပြင်းဒီအချိန်ထိဟလာကျွန်တော်တို့နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရတဲ့လူအယောက်20ရှိပြီဒါပေမဲ့ဒီပြင်းဒီအချိန်ထိကျမ်းမာရေးဝင်ကြီးနဲ့သတင်းမီဒီယာနဲ့မတွေ့ဘူးဒုတိယဝင်ကြီးလည်းသတင်းမီဒီယာလည်းမတွေ့ဘူးပြန်ကြားရေးဝင်ကြီးလည်းမတွေ့ဘူးပြန်ကြားရေးဒုတိယဝင်ကြီးလည်းမတွေ့ဘူးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးသတင်းသာရှင်းလင်းတဲ့ဒါမျိုးမလုပ်ဘူးအဲ့တော့အခြားအခြားနိုင်ငံတွေမှာနော်ဥပမာနောက်ဆုံးကျွန်တော်တို့ရဲ့အင်ဂျင်ဟာလာကွန်မြူနစ်စနစ်ကိုကျင့်သုံးတဲ့လာအိုနိုင်ငံမှာတော့မှကျမရေးဝင်ကြီးဌာနဒုတိယဝင်ကြီးကိုယ်တိုင်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးရှင်းလင်းတာမျိုးမျိုးကုန်းနဲ့ဖြေကြားတာမျိုးလုပ်နေတဲ့ခင့်ကြီးမှာနော်ဒီမိုကရေစီစနစ်ကိုတွားနေပါလေဆိုတော့ကျွန်တော်တို့နိုင်ငံမှာနိုင်ငံတော်အတိုင်းအမြန်ပုံကိုရောဟလာပြန်ကြားရေးဝင်ကြီးရောကျမ်းမာရေးဝင်ကြီးရောသတင်းမီဒီယာတွေနဲ့မတွေ့ဘဲနဲ့သတင်းမီဒီယာတွေရဲ့မေးခွန်းကိုမဖြေဘဲနဲ့ဒီလောက်ကြီးတောက်ခံနေတာကျွန်တော်ကတော့အင်မတန်မှအံ့ဩတယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ဆိုတော့ကိုရေမျိုးသားဒီနေရာမှာသတင်းဟိုအချက်လက်ပြန်ပြူရဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးပြောကြတာတခုကတော့ Facebook ပေါ်မှာနိုင်ငံတော်အတိုင်းအမြန်ပုံကိုတော့ဆက်ဆက်ကြည့်ရဲ့စာမျက်နှာတခုဖွင့်ပြီးတော့နောက်လူနဲ့ဆက်ဆံဖို့ဆိုပြီးတော့ဆွေးနွေးရပြောဆိုရတယ်ကျွန်တော်တွေ့ပါတယ်ဆိုတော့ဒါရီယာရောဘလောက်တိုင်းတာတီဒီလိုဟိုသတင်းဖြန့်ချိန်မှာထောက်ကူဖြစ်မယ်လို့ယူဆလဲ
အဲကျွန်တော်အမြင်ကတော့ဟိုနိုင်ငံတော်အတိုင်းအမြန်ပုံကိုရဲ့ Facebook စာမျက်နှာဟလာကျွန်တော်တို့ဒီ April 1ရက်နေ့ကစပြီးတော့အလုပ်ပြန်လုပ်တာကျွန်တော်တို့ကတော့ဟိုကြိုက်ပါအဲတိုးတော်လည်းပဲခုနပြောသလိုပေါ့ဒီ Facebook စာမျက်နှာကနေဟလာဘလောက်ထိအချိန်နဲ့တပြေးညီဟလာသတင်းတွေကိုတည်ပေးနိုင်မလဲနောက်ပြီးတော့ပြည်သူလူထုရဲ့အတန်ကိုဘလောက်ထိဟလာကြည်ကြဲပြန့်ပြန့်ထိထိရောက်ရောက်နေတုံ့ပြန်နိုင်မလဲဒါပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်တစ်ခုကတော့ဒီဟိုမေးချင်တာကဟိုလူတွေကိုဟိုပညာပေးတဲ့အပိုင်းပေါ့လေအခုအချိန်မျိုးမှာဥမာကျွန်တော်တို့ဒီအမေရိကန်မှာဆိုဆိုဟိုတမတ်ထရန့်ကိုလည်းထွက်ပြီးတော့နေတိုင်းလူလူဟိုသတင်းစာရှင်းလင်းပွဲမှာထွက်ပြီးရှင်းပြနေရတယ်ရှိပါတယ်အလားတူပဲဟိုတခြားနိုင်ငံတော်တော်များများမှလည်းဒီလိုပဲနေတူပါပေါ့လေဒါနဲ့ပတ်သက်လို့ရှင်းပြနေတာဖြစ်ရှင်းနေတာရှိပဲအခုရှိရမြန်မာနိုင်ငံကတော့ဟိုကျန်တဲ့နိုင်ငံတွေလောက်မဆိုးဘူးဆိုတော့ဟိုအနေအထားမျိုးတော့ရှိနေတာပေါ့လေဆိုတော့ဒါပေမဲ့လည်းဘလူးဝဲဖြစ်ဖြစ်တော့မြန်မာနိုင်ငံမှာချက်လက်တွေပေးဖို့လိုအပ်ချက်တွေကလည်းရှိနေတယ်ဆိုတော့ဒီလိုသတင်းချက်လက်ပဲဖြစ်ဖြစ်လူတွေကိုကျမကြီးရဲ့ပညာပေးတဲ့အပိုင်းမှာပဲဖြစ်ဖြစ်လက်တလုံးစောင့်နေတာတွေရောလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဟိုထင်ရပြီးကြည့်မယ်ဆိုရင်လုံလောက်တယ်လို့ပြောနိုင်ရလားကောမီရဲ့
အဲဒီလိုဗျဟိုကျွန်တော်ဒီကျွန်တော်မှဆောင်းပါးတစ်ပုဒ်နှစ်ပုဒ်ဖတ်ပြတယ်ပေါ့နော်ဆိုတော့ဒီလိုကာလမျိုးမှာအရေးကြီးတာက trust ပေါ့ကျွန်တော်တို့ယုံကြည်မှုပါတော့ဥဆောင်ရဲ့လူတွေနဲ့ကျွန်တော်တို့အောက်ခြေမှာလုပ်နေတဲ့လူတွေရဲ့ဈာထဲမှာယုံကြည်မှုကြီးကြီးမားမားရှိဖို့လိုပါတယ်ဆိုတော့ဒါကြောင့်မို့ပဲကျွန်တော်မြင်တဲ့အနောက်နိုင်ငံတွေမှာလည်းခေါင်းဆောင်တွေက trust ပြောနေရတယ်မဆိုးရင်ဘူးပစ္စည်းတွေအလုံးလောက်ရှိပါလေနောက်တစ်ခုကသူတို့ဘက်ကလုံးဝဟိုပြက်ပြက်သားသားလုပ်ပေးမယ်စသဖြင့်ပေါ့ဗျာဆိုတော့ဒါတွေပြောရတယ်ဗျာဆိုတော့အဲ့တော့ကျွန်တော်တို့စီမှာအဲ့လိုပြောသလားဆိုရင်ဒီခေါင်းဆောင်ပိုင်းကအောက်ခြေနဲ့အဆက်အွယ်ကဟိုကျွန်တော်ပြောရင်အားနည်းတယ်လို့ပြောလို့ရတယ်ဗျာဆိုတော့အခုဒေါ်အောင်ဆန်းစုကြည်ကသူတို့မချသေးခင်ကကျွန်တော်တို့ဟို Facebook page ထောင်းတယ်ပေါ့ဗျာအောက်ခြေနဲ့ပို့ပြီးတော့ဟိုလောလောကူကူဆက်သွယ်လို့ရအောင်ဆိုတဲ့အနေအထားမျိုးပေါ့ဆိုတော့ကျွန်တော်မြင်တာကအဲ့ဒီချက်စာလို့ရှိရင်ကျွန်တော်တို့ဟိုယုံကြည်မှုပိုတက်လာအောင်ဘယ်လိုလုပ်ပြင်လဲပေါ့နော်ဆိုတော့နောက်တစ်ခုကကျတော့လိုအပ်နေတဲ့အောက်ခြေမှာကြာဥမာငတ်နေတယ်ငတ်နေတဲ့အခါမှာကျတော့ခေါင်းဆောင်လုပ်နေတဲ့လူကဟိုပါစပ်နဲ့ဖိခံကြပါဆိုတာမျိုးနဲ့တော့မရတော့ဘူးပေါ့နော်ဆိုတော့အဲ့ဒီအခြေအနေမှာတော့တကယ်လက်တွေ့ရုပ်ဝတ္ထုပစ္စည်းတွေလည်းလိုက်လာဖို့လိုမဲ့အနေအထားတွေရှိပါတယ်က
ဟုတ်ကဲ့ဟိုနောက်တစ်ပိုင်းอ่ะပေါ့လေဒီသတင်းချက်လေးတုတ်ပြတဲ့အပိုင်းနောက်ပညာပေးတဲ့အပိုင်းနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ဟိုဒီရဲ့ဘိုင်းမှာပဲကောသူကြီးလည်းတွေ့လိမ့်မယ်ထင်ပါတယ်ဒီ Facebook လူမှုကွန်ရက်ပေါ်မှာဒီ video တွေထွက်လာတာတွေ့ပါတယ်ဟိုကျမ်းမာရေးဝန်ထမ်းတွေကဒီပြန်လာတဲ့သူတွေကိုဟိုဟိုကျမ်းမာရေးနဲ့ပတ်သက်တဲ့အချက်လက်ပေါ့နော်ကိုယ့်အကူဟိုဟိုတန်းတန်းတမျှအိမ်ထဲမှာနေဖို့ဆိုပြီးတော့ပညာပေးတာမျိုးနောက်ပြီးတော့ဟိုလမ်းဟိုသွားတဲ့လာတဲ့လူတွေကိုလမ်းမှာကျမ်းမာရေးကစစ်တာဆေးတာမျိုးတွေကိုဒီတက်ဆိုင်ရတယ်လို့ပေါ့လေကာယကံရှင်တွေကရရန်ပြပြနဲ့တုံ့ပြန်တာမျိုးတွေလည်းတွေ့ရပါတယ်ဆိုတော့ဒီလူလူကျမ်းမာကျမ်းမာရေးအတိပေးနိုင်မှုအပိုင်းကဟိုအားနဲ့ဟိုလိုညာပြောနိုင်တယ်လားအခုကဘယ်လိုပြောမလဲလူတွေရဲ့ပူပေါင်းဆောင်ရွက်မှုကလည်းအားနည်းနေတယ်ဆိုတော့ဟိုဒါတွေကပညာပေးတဲ့လူတွေမှာလုံနေရလားဒါမှမဟုတ် public ဘက်ကအများပြည်သူဘက်ကဒါနဲ့ပတ်သက်လို့ဟိုနားလည်မှုပိုင်းတွေအားနည်းနေရလားဘသူဘက်ကလိုအပ်ချက်တွေရှိနေလဲ
ဟုတ်ကျွန်တော်မြင်တာဒီလိုရဟိုအခုတလုံးမှာပေါ့နော်ဆိုတော့ FM radio ဖွင့်လိုက်လို့ရှိရင်လည်းဒီသချင်းတွေကြားပါတယ် နောက်ရုံးမြင့်စာရဖွင့်လိုက်လို့ရှိရင်လည်းတက်မလို့ဘက်ကရောဒီအရဘက်ကရောအခုကဒီပညာပေးမှုတွေတော်တော်ကြီးကြီးပြည့်ပြည့်ကြီးလောက်လာတဲ့အနေအထားရှိပါတယ်ရှိပေမဲ့လည်းကျွန်တော်မြင်တာကဟိုအောက်ခြေပြည်သူရဲ့ဟိုခံယူချက်ပေါ့ဗျာချက်ချင်းပြောင်းသွားမလားပေါ့နော်ဆိုတော့အဲ့ဒါကတော့ကျွန်တော်ထင်တယ်နည်းနည်းအချိန်ယူအောင်မယ်လည်းထင်တယ်ကျွန်တော်တချို့ကိစ္စတွေမှာတော့အာနာဇက်လည်းသုံးဖို့လူအောင်လူနိုင်မယ်လို့တော့ထင်တယ်ဗျာ
ဆိုတော့ဟုတ်နောက်တစ်ပိုင်းကျွန်တော်ဆွေးနွေးချင်တာကတော့ဟိုစီးပွားရေးအပိုင်းပေါ့နော်အခုဆိုရင်ဒီလုပ်ငန်းကံကံတွေပိတ်ရတယ်နောက်ထပ်လည်းစေုံလေးုံတွေပိတ်ရမယ်လာလာလည်းရှိနေပါတယ်နောက်အလုပ်သမားတွေအခုရန်ကုန်မှာဆိုပဲဟိုတိတ်နေချီပြီးလောလောဆယ်ဟိုအလုပ်လုပ်မဲ့ဖြစ်နေရရှိတယ်ဆိုတော့တခုရှိတာဒါတွေကနိုင်ငံတော်တော်များများမှလည်းကြုံရတဲ့ပြဿနာပါဒီအမေရိကန်မှာတော့မှပဲဒီအလုပ်လုပ်မဲ့ထောက်ပံ့ကြီးတောင်းတဲ့လူဟို6တန်း6တန်းရှိရဆိုပြီးဒီဘက်ထက်မှပဲသတင်းထုတ်ပြန်ထားပါတယ်ဟိုဒေါ်ဆန်းစုကြည်ရဲ့ဒီမကြာခင်တုန်းကမင်းငုံထဲမှာတော့သူပြောဆိုတာရှိပါတယ်ဒီစီးပွားရေးအရာထိခိုက်မှုအနည်းဆုံးဖြစ်အောင်စီစဉ်ထားတယ်အလို့အဆုပ်လုပ်ငန်းတွေကိုချင်းဝင်ပေးတာမျိုးနောက်အလို့သမားတွေကိုလုခပေးနိုင်အောင်စီစဉ်ထားတာမျိုးတွေရှိတယ်ဆိုပြီးပြောပါတယ်ဟိုအသေးစိတ်အစီအစဉ်တွေတော့မသိအောင်ပေါ့လေဒါပေမဲ့မြန်မာနိုင်ငံမှာတခုရှိတာငိုရဲလူမှုဖူလုံရေးလို့စီမံမျိုးရဲ့တိတ်လေအားကောင်းတာမဟုတ်တော့အခုလက်ရှိကြုံနေရတဲ့အခြေအနေနဲ့လုံလောက်နိုင်မှာမလားဆိုတော့ဒီလိုပြဿနာမျိုးတွေကြုံလာရင်ရောဘာတွေပြင်ဆင်ထားဖို့လိုမလို့ကိုရံမျိုးသိန်းယူဆတယ
်အခုလက်တော်အခြေအနေမှာကျွန်တော်တို့ဒီကိုဗစ်ပေါ့လေ19ပေါ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအင်မတန်မှဆိုးရင်ရတယ်လို့အဲ့ဒီနောက်ဆက်တွဲပေါ့လေဖြစ်လာမဲ့ဒီစီးပွားရေးနဲ့ဆက်ဆက်တဲ့စိန်ခေါ်မှုအချက်တွေတွေကလည်းအဲ short word လို့လုံးဝမရတဲ့အနေထားလို့ကျွန်တော်မြင်ပါတယ်အဲ့တော့ဥပမာလက်တလုံးကျွန်တော်ဟဲ့လားကျွန်တော်ရန်ကုန်မြို့ထဲမှာကျွန်တော်သွားလာနေတဲ့အချိန်မှာကျွန်တော်နီးစပ်ဆုံးမေးပြတာကကျွန်တော်တို့ taxi မောင်းတဲ့လူတွေ taxi မောင်းတဲ့လူတွေရဲ့ဝင်ငွေဟာဟို85ရာခိုင်နှုန်းလောက်ရောက်ကြပါတယ်အဲ့တော့အရင်ကဟဲ့လား4000လောက်ရှာနိုင်တဲ့လူကအခုအချိန်မှာ1000လောက်ကိုမနည်းရှာနေရတဲ့အနေထားမျိုးဖြစ်သွားတာကိုတွေ့ရတယ်အဲ့တော့တချို့ဆိုရင်ဟဲ့လားကားပြန်အပ်တယ်တချို့ဆိုရင်ဒီကျွန်တော်တို့အုံနာချင်းကိုရှော့အညိမ့်တန်းရတာမျိုးတွေဖြစ်လာအဲ့တော့ဒါတက္ကစီမောင်းနေဆိုတဲ့လူတွေဟာစိတ်ပြီးကြက်တဲတဲ့အထဲမှာမပါဘူးအများစုပါနော်အဲ့ဒီတက္ကစီမောင်းတဲ့လူတွေလည်းကြက်တဲတဲ့လက်လုံးလက်စားတွေရှိပြီးအဲ့တော့အုတ်ချေလက်လုံးလက်စားတွေတနေ့လုံးမှတနေ့စားရမယ်ဟဲ့လားဒီလူတွေအဲ့ဒီလူတွေအတွက်ကိုအလုံးကန်ခွဲ့နိုင်နေမရှိတော့ဘူးဆိုရင်အဲ့ဒီလူတွေဟာတနေ့လုံးမှသူတို့ရဲ့ဘဝတနေ့စားအဲ့တော့သူတို့နေ့စဉ်စားတောက်ဖို့အတွက်ကဘလို့လုံးပါလေအဲ့ဒါကြီးမားတဲ့စိတ်ခေါ်မှုတစ်ခုဖြစ်လာအဲ့တော့အစိုးရအနေနဲ့ဟလာဒီတနေ့လုံးတနေ့စားရည်အတွက်ဘလို့စိတ်ဆင်းမလဲအဲ့တော့ကျွန်တော်အမြင်ကတော့အဲ့ဒီမှာ contingency plan ပေါ့ဗျာဟလာရင်းတော့အခြေအနေမှာနော်ဒီခုနပြောတဲ့ဆင်းရဲမွေးတည်မှုဓာတ်ကိုခံနေရတဲ့ပြည်သူတွေအတွက်ကိုဘလို့အကူအညီပေးမလဲဆိုတဲ့အစီအစဉ်ကအရေးကြီးတယ်လို့မြင်နောက်တစ်ချက်ကဟလာအစိုးရကစီးပွားရေးလုပ်ငန်းရှင်တွေကိုဟလာစီးပွားရေးလုပ်ငန်းတွေကိုချင်းငွေထုတ်ပေးမယ်ဆိုတာဒါကြိုဆိုရမယ့်ကိစ္စ။အဲသို့တော်လည်းပဲဒီချင်းငွေထုတ်ပေးမယ့်ကိစ္စဟာနော်အဲ့ဒီမှာလုပ်ရတဲ့လုပ်ငန်းစဉ်တွေ procedure တွေဟာအင်မတန်မှရှုပ်ထွေးပြီးတော့နော်ခက်ခဲနေမယ်ဆိုရင်ဒီချင်းငွေအပေါ်မှာနော်ဟိုလုပ်ငန်းရှင်တွေရဲ့စိတ်ဝင်စားမှုကကျော့ကျသွားနိုင်လို့မြင်ပါ။အဲ့တော့တကယ်တမ်းကတော့ဟလာအစိုးရကြီးရွယ်တာလေဟိုလုပ်ငန်းရှင်တွေလာတာပေးနိုင်မှုကြီးရွယ်တယ်ဆိုရင်ကျွန်တော်အမြင်ကတော့အဲ့ဒီလိုချင်းငွေမျိုးတွေကိုဟလာဟိုပုံမှန်လုံရုံးလုံးရှင်စနစ်ဒီကြော်ဖြတ်ပြီးတော့အချိန်တိုအတွင်းမှာဖြည်းဖြည်းရုံရုံနဲ့အချင်းငွေထုတ်ချေးနိုင်ပြီးတော့အဲ့ဒီခုနပြောတဲ့သူတို့ရဲ့ဝန်ထမ်းတွေကိုအခုဧပြီလမှာစပြီးတော့လာတာပေးနိုင်တဲ့အနေအထားမျိုးရောက်အောင်ပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။နော်တကယ်လဲနောက်တစ်ခုကအစိုးရကနေလုပ်ငန်းရှင်ကိုထုတ်ချိလိုက်တဲ့ငွေတွေဟာနော်တကယ်ဘလို့သုံးလဲဆိုတာကိုလေအစိုးရကနော်ပွင့်လင်းမြင်သာမှုရှိရှိကြည့်နိုင်လို့လိုပါတယ်။အဲလိုမဟုတ်ဘဲနဲ့ဟလာလုပ်ငန်းရှင်ကအစိုးရကြီးကငွေချီးပြီးတော့တကယ်လဲဟလာသူ့ဝန်ထမ်းတွေအတွက်လာစားပေးဖို့မဟုတ်ဘဲနဲ့အခြားအခြားသောအကြောင်းတွေအတွက်သုံးရမယ်ဆိုရင်ဟလာဘလို့အရေးယူမလဲဘလို့ထင်းကြောင်းမလဲဆိုတဲ့ကိစ္စကလည်းအရေးကြီးတယ်လို့မြင်ပါအဲ့တော့လုံငန်းရပိုင်းကကျွန်တော်ဗီယက်နမ်နိုင်ငံရဲ့အစီအစဉ်လေးတစ်ခုကိုကျွန်တော်ဖတ်ကြည့်မိတဲ့အခါမှာဗီယက်နမ်နိုင်ငံမှာလည်းပဲသူကဧပြီလ၊မေ၊ဇွန်၃လကိုသူတို့เนาะဟိုအစိုးရရဲ့ဘတ်ဂျက်ထဲကနေကျွန်တော်မှတ်မိတလို့တော့ဟိုအမေရိကန်ဒေါ်လာဟိုဘီလီယံနဲ့ချီသုံးပြီးတော့သူတို့ကြားကန်မှုပြင်ဆင်ထားပါတယ် ဲ့တော့ဆိုလိုချင်တဲ့သဘောကတော့ဟောအလုံးလက်မဲ့ဖြစ်သွားတဲ့သူတွေကို၃လအစိုးရကထောက်ပံ့ရေးပေးဖို့ဆိုတဲ့အစီအစဉ်ကိုဒီအနေမှာလည်းရေးဆွဲထားပါနောက်ပြီးတော့တနေ့လုံးတနေ့စားခေါင်းရက်ဖြတ်ထိုးဟလာအောက်ခြေအလုံးသမားတွေကိုလည်းပဲ၃လတိတိအစိုးရကနေဓာတ်စဉ်အထောက်ပံ့ပေးဖို့ဆိုတဲ့အစီအစဉ်မျိုးတွေကိုဗီယက်နမ်မှာလည်းလုပ်နေပါတယ်။အဲတော့အဲ့လိုအစီအစဉ်မျိုးတွေကိုဗီယက်နမ်မှာလည်းလုပ်နေတယ်ကျွန်တော်တို့အိန္ဒိယနိုင်ငံတွေမှာလည်းစဉ်းစားနေတဲ့အခြေအနေမျိုးမှာကျွန်တော်တို့နိုင်ငံရဲ့စဉ်းစားချက်တွေကြီးလိုက်တဲ့အခါကျတော့ကျွန်တော်တို့သိရကြားရတဲ့လောက်ကဝင်းဝေးဝေးဝါးဝါးတွေပဲဖြစ်နေ။အဲ့ဒီအတွက်ကြောင့်တော့စီးပွားရေးပိုင်းအရာပို့ပြီးတော့ကျွန်တော်ကတော့စိုးရိမ်မှုရှိတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်။ဟုတ်ကဲ့ဆိုတော့စီးပွားရေးအပိုင်းနဲ့ပတ်သက်လို့ပြောမယ်ဆိုရင်ရောအခုဒီလောက်အခြေအနေကြီးကဝင်းနဲ့အားနဲ့မျှပါမလားကျွန်တော်တို့ဟိုဒါရီတွက်ကိုဘာရင်များတကယ်ဟိုလုပ်ဖို့လုပ်မလဲကော်မင်းရဲ့
အထူးသဖြင့်ကြာဟိုကျွန်တော်တို့ဒီမှာ CMP ခေါ်တော့ဗောနော်အခက်ချုပ်လုပ်ငန်းကြီးရှိရတယ်ကြီးရတာကျွန်တော်အဲ့ဒီအခက်ချုပ်လုပ်ငန်းကြီးမှာဒီကျွန်တော်တို့ဟိုလုပ်နေတဲ့လုပ်သားရေးကြွက5သိန်းလောက်ရှိပါတယ်ကြီးရတာကျွန်တော်သူတို့ချုပ်တဲ့အခြေတွေကအရင်အစောပိုင်းတော့ကတော့တရုတ်ပြည်ကကုန်ရမ်းမလာလို့ဗောနော်အခုတရုတ်ပြည်ကကုန်ရမ်းရောက်လာတော့လေပြဿနာကဥရောပနိုင်ငံတွေကိုတိုက်ကစီးပွားရေးထိနေတော့သူတို့ကဘာကောင်းလဲအရင်မှားထားတဲ့မှားတွေပြန်ဖြတ်သိမ်းတာတွေရှိတယ်။အဲ့ဒီနေသားမှာတော့ပိတ်မကြခင်တော့ပါပဲဒီလုပ်ငန်းတွေရဲ့ဖြစ်စရာလည်းလုံးလောက်ကရပ်သွားဖို့ရှိတယ်။ရပ်သွားမယ်ဆိုလို့ရှိရင်ဒီလူတွေကဘယ်လိုကြွေးမလဲဘယ်လိုစားမလဲပေါ့နော်။အဲ့တော့ဒီလိုပြဿနာတွေလည်းရှိလာပါတယ်။ဆိုတော့အဲ့တော့သူများနိုင်ငံတွေမှာတော့ဟိုဒီလိုလူတွေအတွက်ကိုကျွန်တော်တို့အနည်းဆုံးတစ်လခါလားဟိုပြဿနာတွေမတက်အောင်ကြွေးရဖို့လုပ်ရဲဆိုတဲ့အနေထားမျိုးတွေရှိရပါတော့ကျွန်တော်တို့ try လုပ်ပါတော့တွေ့ရပါတယ်။ဆိုတော့ကျွန်တော်တို့ဒီမှာတော့အခုချိန်ကြီးအဲ့လိုစဉ်းစားချက်ကသိမတွေ့ရသေးဘူးလို့ပြောရမယ်။နောက်တစ်ခုကကျတော့ဒီခုနပြောတဲ့အလုပ်သမား5သိန်းလောက်ပါလား3သိန်းလောက်ကအလုပ်နမဲ့ဖြစ်သွားလို့ဆိုရင်ပြန်တဲ့ဟိုအငတ်ပြီးဆိုင်ရောက်မှုပါညာပြဿနာပေါင်းလို့ရှိနိုင်တယ်လို့ထင်တယ်ဗျာ
။ဟုတ်ကဲ့ဟိုနောက်တစ်ခုကလည်းပေါ့လေဟိုအခုဒီအမေရိကန်မှာတော့မှာပဲကိုဒီတပတ်ထဲမှာပဲသူတို့ကြီးညာသွားပါတယ်အလုတ်လက်မဲ့ထောက်ပံ့ရေးလျှောက်တဲ့လူတွေပေါ့လေအလုတ်လက်မဲ့ထောက်ပံ့ရေးလျှောက်တဲ့ဆိုဒီမှာတော့ဟိုအလုတ်ကနေပြုတ်သွားတဲ့လူတွေနောက်အလုတ်ကနေနားထားရဆိုရင်ဒီမှာထောက်ပံ့ရေးခံစားမှရှိတာဟိုရှိတော့အခုအဲ့ဒါဟိုခံစားမှတောင်းတဲ့လူတွေကဟို6သန်းနဲ့6သိန်းတောင်ရှိရဆိုပြီးတော့သူတို့ပြောပါတယ်ဆိုတော့ဒီမှာတော့တစုံတရာဒီလူတွေကအထိုက်လျောက်တော့ထောက်ပံ့ရေးသူဟိုယာယီခံစားဝင်နေရှိနေသေးတယ်ဆိုတော့မြန်မာပြည်မှာဒါမျိုးတွေလည်းမရှိဘူးဆိုတော့ဟိုပေါ်လေနောက်ဆက်တွဲရောလူမှုရေးရဲ့ပြဿနာတွေဥမာကျွန်တော်ဆိုစောင်းနေချက်တည်းဆိုမဟုတ်တဲ့ဘက်ကိုဥတီသွားတဲ့အပိုင်းမျိုးတွေရောဒီလိုမျိုးပေါ်လေလူမှုရေးရဲ့နောက်ဆက်တွဲဖြစ်လာနိုင်တဲ့ဆိုးကျိုးတွေရောဘယ်လောက်များမြင်မိလဲကောင်းမင်
းဥမာဆိုပါသေးဗျာကျွန်တော်တို့ဒီမှာပြောကြတယ်ဗျာဟိုရှင်ပိတ်ကျွဲလောက်ပေါ့နော်ဆိုလိုတာကဗျာဟိုတတိယစင်းရဲသွားလို့အလုံးမလုံးရလို့ကပြဿနာမဟုတ်ဘူးဗျာဒီလိုတနည်းလုံးတနည်းစားတွေလုပ်ငန်းကိစ္စတွေအကုန်ရပ်ကုန်နေဆိုပါလို့ကျွန်တော်ချင်းနဲ့ဘာနဲ့တော့စားမလဲပေါ့နော်ကျွန်တော်တို့အတွက်လူကြီးအားကြားမှုကိစ္စကိုစဉ်းစားသင့်တယ်လို့ရှင်းပါတယ်။ကျွန်တော်နောက်တစ်ခုကကျတော့ဒီနိုင်ငံတော်အစိုးရနေမှာလည်းဟိုပြောမဆိုရှင်ပြသူတို့က budget ရှိတာပေါ့ဗျာဝင်ဝင်နဲ့ထွက်ငွေညအောင်သုံးလာပြီပေါ့။ကျွန်တော်ဒါပေမဲ့နိုင်ငံတော်တော်များများကသူ့ခေါ်တဲ့ stimulus package ပေါ့ဒီလိုကြားဆင်းနေတဲ့အနေအထားမှာပါဘယ်ဖြစ်ဖြစ်ဟိုကျွန်တော်တို့ပတ်စံကိုချသုံးရတော့မယ်ဆိုတဲ့အနေအထားမျိုးပေါ့ဗျာ။အကျိုးသိခံပြီးတော့သုံးရတော့မယ်အနေအထားကိုလူတွေမသိအောင်ကြီးရတော့မယ်အနေအထားမျိုးတွေဖြစ်လာနိုင်မယ်လို့ကျွန်တော်မြင်တယ်ဗျာ။
โอเคဆိုတော့နောက်တစ်ခုကလည်းပေါ့လေဒီစီးပွားရေးနဲ့ပဲဆက်ဆက်ပါတယ်ပို့ကျွန်တော်မြန်မာနိုင်ငံမှာဒီပထမဆုံး COVID-19 ကူးစက်မှုကိုအတည်ပြုလိုက်တဲ့အချိန်မှာပဲဟိုလူတွေရဲ့အလူရဲ့ဈေးဝယ်ဟာတွေစုဆောင်းတာတွေမျိုးတွေကြုံခဲ့ရတယ်ဟိုဒါမျိုးတွေအရောနိုင်ငံတော်တော်များများမှလည်းဟိုကြုံခဲ့ပြီးပါပြီဟိုတရုတ်နိုင်ငံအစားအမေရိကန်အစုံပေါ့လေဆိုတော့မြန်မာနိုင်ငံအနေနဲ့ပေါ့လေဒီလိုမျိုးကွန်ပျူတာပြတ်တာမျိုးဈေးတက်တာလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်လို့နောက်ဆက်တွဲကြုံရနိုင်တဲ့ပြဿနာတွေကိုဟိုဖြေရှင်းနိုင်မှုအစဉ်စိတ်အချိန်မှာဘယ်လောက်ထိများရှိလဲကောမင်
းဒီလိုကဟိုကျွန်တော်တို့နိုင်ငံကစဘာစိုက်ပြုတဲ့နိုင်ငံဆိုတော့ရေမူကအဖြစ်တော့ဟိုဆန်စဘာပို့ရတာတွေရှိပါတယ်။ဆိုတော့နောက်တစ်ခုကကျတော့လေစဘာကဟိုစိုက်မယ်ဆိုလို့ရှိရင်သက်တမ်းတူရယ်ဗျ၃လလောက်ကျော်နောက်ထပ်စဘာတဲ့ထပ်ထွက်နိုင်ရေပေါ့နော်။ဆိုတော့အဲ့လိုမျိုးပြောရင်တော့ဟိုဆန်အတွက်ကကျွန်တော်တို့မစိုးရရဘူးဆိုတဲ့အနေထားပါ။ဆိုတော့ဒါပေမဲ့လေပြဿနာကဘယ်လိုဖြစ်တတ်လဲဆိုတော့ကျွန်တော်တို့ဟိုရှားပါမှုဆိုတဲ့ဟာကအထူးသဖြင့်ဒီ mismanagement ပေါ့ဗျာ။စီမံခန့်ခွဲမှုလွဲတဲ့အချိန်မျိုးတွေမှာဒီခုနစာနာရေးခါရှာပါဘူးတွေဖြစ်တာပဲနောက်တစ်ခုကကျတော့ခုနကျွန်တော်တို့အစောပိုင်းကဆွေးနွေးတဲ့အထည်ချုပ်အလုပ်သမားတွေပေါ့ဗျာဟိုသူတို့ကလုံအားရှိရဲ့လုံနိုင်နေဒါပေမဲ့လုံเสียအလုပ်တွေမရှိတော့တဲ့အခါမှာစားစရာဝယ်ဖို့အဆင်မရှိတော့ဘူးနော်ဆိုတော့ဒီလိုနေသားတွေကြုံရတတ်တယ်ဆိုတော့အဲ့လိုနေသားတွေအတွက်ကိုဟိုကျွန်တော်တို့ပြင်ဆင်ထားသလားဆိုလို့ရှိရင်အခုချိန်ကြီးတော့ကျွန်တော်မတွေ့သေးဘူးဗျာ
ဟုတ်ကဲ့ကောင်းသူငယ်အခုလို့ဆွေးနွေးပြရကျေးဇူးပါ ပါဝင်ဆွေးနွေးကြတဲ့မြန်မာရေးသုံးသပ်သူဒေါက်တာရမျိုးစိဦးအောင်သူငင်းနဲ့သတ်သရှင်တွေအားလုံးလည်းထူးခြားစွာတင်ပါတယ်။စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုတော့ View မြန်မာရဲ့စနေနေ့ည9:00 နာရီကနေ10:00 နာရီအစီအစဉ်နဲ့တနင်္လာနေ့မနေ့6:00 နာရီကနေ9:00 နာရီအစီအစဉ်မှာနားဆင်နိုင်ပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ။